ရန်ကုန်မြို့ကအထုပ်ဆိုင်တစ်ခုမှာနှင်းပတ်နှိမ့်ဆက်ခံခဲ့ရတဲ့မင်းကလေးငယ်နှစ်ယောက်အတွက်လိုက်ပါအကျိုးဆောင်ရမှာနီးမှန်လမ်းမှန်ဆောင်ရွက်တာမျိုးမရှိဘူးလို့ပွေခံမှုတွေထွက်ပေါ်နေတာကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဘက်ကပယ်ချလိုက်ပါတယ်။မင်းကလေးငယ်တွေအတွက်နစ်နာကြေးယူပြီး JA ပေးဖို့ကြားဝင်စိတ်ဆက်ပေးခဲ့တဲ့လောက်ရအပေါ်ကော်မရှင်ဘက်ကကာကွယ်ပြောဆိုနေပေမဲ့လည်းလူ့အခွင့်အရေးလှုပ်ရှားသူတွေဘက်ကတော့မလုံသင့်မလုံထိုက်တဲ့လောက်ရအဖြစ်ထောက်ပြနေပါတယ်။သတင်းပြေဆောင်ကို VOA သတင်းတောင်မတ်မေခါကစူးစီးတင်ဆက်ထားပါတယ်။
အင်အကူအလုတ်လုတ်ခဲ့ကြတဲ့မိန်းကလေးငယ်နှစ်ယောက်ကိုလောက်ခလာစာမပေးတဲ့အပြင်နှင်းမနှိပ်ဆက်မှုတွေပါရှိခဲ့တယ်လို့စွပ်စွဲခံခဲ့ရတဲ့ရန်ကုန်မြို့အင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုဝင်အချို့ကရော်ကြီးပေးကြည်အေးဖို့ကမ်းလမ်းရံမှာဂျောင်းဝင်ညီနိုင်ပေးခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့လုပ်ရပ်ပေါ်ဝေဖန်မှုတွေအကြီးကျယ်ထွက်ပေါ်ခဲ့ပါတယ်ဒီလိုထွက်ပေါ်ခဲ့ပြီးနောက်ပိုင်းမှာပဲကော်မရှင်ဘက်ကသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးဖြေရှင်းခဲ့တာဖြစ်ပါတယ်လူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ဒေါ်တန်းနှွဲကတော့ကော်မရှင်ကအတက်နိုင်ဆုံးဆောင်ရွက်ပေးခဲ့တဲ့ဆုံးဖြတ်ချက်အဖြစ်နဲ့ကာကွယ်ပြောဆိုသွားခဲ့ပါတယ
်။အဲ့ဒီမျက်နာပွားလဲကိုဘာလို့မရဘူး။ဘာမှလုပ်လို့မရဘူး။ဘာရ။ဟုတ်တယ်။ရောင်ကြီးဆိုတဲ့ဥစ္စာကနှစ်ယောက်မိတာမျိုးနဲ့ပဲလုပ်ချတာပေါ့နော်။ကျွန်တော်ပြောတာကတရားရေးလမ်းကြောင်းကိုပိတ်ထားတာမဟုတ်ဘူး။တစ်ဖက်က social justice နဲ့အကူအညီပေးပြီးတော့ a certain amount ပေါ့နော်။ဒါကမျိုးနဲ့ရ။တို့တော့ဒီဟာကတော့တရားရေးလမ်းကြောင်းွားတာကွာတာပဲ။ခုနရောင်ကြီးပြီးတယ်ခါလေဆိုတော့နင်းနေရတဲ့စိုက်တာပြောပေါ့။ဘာမှမလုပ်ဘူးသိပေါ့နော်။ဒီစိတ်တို့တော့ဒီမှာတခုကပါလေ။မျက်နှာမှုရှိတယ်။ဆုံးရှုံးမှုရှိတယ်။ဒါကိုပူစားတဲ့တရားအမိနဲ့ redress ကိုခေါ်တဲ့မျက်နှာဆုံးရှုံးမှုကို remedy ကိုခေါ်တဲ့ပူစားမှုတစ်ခုကိုလူရဲ့ရှိတာ human rights တောင်းပန်လေးလုပ်ပေးနိုင်ပါလေလို့ဆိုပြီးပြောချင်ပါလေ။
မင်းကလေးငယ်နှစ်ဦးကိုလက်တွေလက်ချောင်းတွေကိုရိုက်ချိုးမီးရှို့ရိုက်နှက်ကပြင်းပြင်းထန်ထန်ကိုတီးလက်ရောက်ကျူးလွန်ခဲ့တဲ့ဆိုတဲ့အင်းဝအချုပ်ဆိုင်မိသားစုဝင်အချို့ကရော်ကြေးပေးကြေးအေးခဲ့တဲ့သတင်းဟာဒီသတင်းပတ်ထဲမှာအင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့ခဲ့ပြီးနောက်ပိုင်းမှာပဲအာဏာပိုင်တွေကအရေးယူဖို့ကြိုးပမ်းတာတွေရှိခဲ့တာပါရန်ကုန်တိုင်းကြောက်တရားမြို့နယ်ရဲစခန်းကလူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေပုံမှန်24/32နဲ့တန်တရားရှိသူတွေကိုဖမ်းဆီးထားပြီးအရေးယူဖို့ပြင်ဆင်နေပြီလို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မိန်းကလေးငယ်နှစ်ဦးဟာ2011ခုနှစ်ထဲကအလုစတင်ဝင်ရောက်ခဲ့ရတာဖြစ်ပြီးအလုစတင်ဝင်ရောက်စဉ်မှာအသက်17နှစ်နဲ့12နှစ်အရွယ်ဖြစ်တာမို့အခုလိုလူကုန်ကူးမှုဥပဒေတွေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။လူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးစော်ဝင်းကတော့လူသားချင်းစာနာထောက်ထားတဲ့အနေနဲ့ဂျောင်းဝင်ညှိနှိုင်းပေးခဲ့တာသာဖြစ်ပြီးကော်မရှင်ရဲ့လုတ်ပိုင်권ရှိတဲ့အတိုင်းအတာအတွင်းမှာအကောင်းဆုံးလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။နော်တရားရုံးလည်းမရောက်သေးဘူး FIR လည်းမဖွင့်သေးဘူးနော်ဒါကြောင့်သူကအဲ့လိုမျိုးပြောတော့လေကျွန်တော်တို့ကလည်းအဲ့ဒါလူသားချင်းစာနာထောက်ထားမှုနောက်တစ်ခါအဲ့ဒါကျွန်တော်ကလူခွင့်ရေးကော်မရှင်ဖြစ်တဲ့အတွက်အဲကျွန်တော်တို့ရဲ့လုပ်ငန်းကိုကျွန်တော်လုပ်ပေးလိုက်တာပေါ့အဲသူတို့ဆွေးနွေးတဲ့အတိုင်းအဲသူတို့ရဲ့အဲ့ဒါအဲညှိနှိုင်းပြီးတော့သဘောတူညီချက်တိုင်းသူတို့လုပ်သွားတယ်ကျွန်တော်ကတော့ဒီကနေပြီးတော့နော်ဟောတက်သေးအနေနဲ့ကျွန်တော်ကဒါကိုဟိုဆောင်းဝေးပြနေတာပေါ့ရော်ချင်းတဲ့တွင်ပြင်ရှင်းလို့ရသလားဆိုတဲ့ကိစ္စကတော့လေဒါကတော့အင်ပလန်ပြင်ပြနေကြကျွန်တော်တို့ရဲ့အဲဒီကနေပြီးတော့ဟလာအဲလှုပ်ထုံးလုံနည်းလေးတွေအတိုင်းကျွန်တော်ကဒါလုပ်ပြလိုက်တာပဲလုပ်ပြလဲလို့သူကသူကျေနပ်သွားတာဟလာအဲကျေလဲသွားတာရှိတယ်လို့မကျေလဲသွားတာလည်းရှိတာပဲမကျေလဲတဲ့ချိန်ကျတော့ခင်ဗျားတို့ပါခင်ဗျားတို့တရားရုံးမဲ့သွားပြင်ရှင်းတော့ဆိုပြီးတော့လှုပ်လိုက်တာပဲ
လူခွင့်ရေးကော်မရှင်ညှိနှိုင်းချက်ဆုံးဖြတ်ချက်အရာနစ်နာကြေးအဖြစ်လက်ချောင်း၁၀ချောင်းစလုံးနဲ့လက်မောင်းတစ်ဖက်ကျိုးအရေးပြားမီးရှို့ခံထားရတဲ့အသက်၁၆နှစ်အရွယ်မိန်းကလေးအတွက်၅နှစ်စာလောက်ခအပါဝင်ငွေကျပ်သိန်း၄၀ကကြင်းနဲ့အထုတ်ခံရပြီးနှစ်ခေါင်းမှာဓာတ်တန်ရနဲ့အခုတ်ခံရတဲ့18နှစ်အရွယ်မိန်းကလေးအတွက်၅နှစ်စာလောက်ခအပါဝင်ငွေကျပ်၁၀သိန်းကိုအင်ရှင်တွေဘက်ကပေးကာနှစ်ဖက်ကြေးအေးခဲ့တာဖြစ်ပါတယ်ဒီပမာဏနဲ့ညှိနှိုင်းကြေးအေးခွင့်ပေးခဲ့တဲ့ကော်မရှင်ရဲ့လုပ်ရက်ပေါ်အခုလိုဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။လူခွင့်ရေးလှုပ်ရှားသူတအုပ်ဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကတော့ကော်မရှင်အနေနဲ့လူခွင့်ရေးချုပ်ဖောက်ခံရသူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်မှုတွေရှိနေတယ်လို့ထောက်ပြဝေဖန်သွားခဲ့ပါတယ်
။ကော်မရှင်အနေနဲ့ဥပဒေအရလုပ်ပိုင်ခွင့်မရှိသည့်တိုင်အောင်လူခွင့်ရေးကြောင့်နားလည်တဲ့သူတယောက်အနေနဲ့ဒါမျိုးဖြစ်နေတဲ့ကိစ္စကစိုးစိုးဝါလူခွင့်ရေးချုပ်ဖောက်မှုဖြစ်တဲ့အတွက်ကျေးအမှုပြင်ပုံမှုထိုက်တန်တဲ့ပုံစံမျိုးမဖော်ဆောင်နိုင်တဲ့အရာလေးတော့ကျွန်တော်စိတ်မကောင်းပါဘူးလူသားမဆန်သောပုံစံမျိုးနဲ့ဆက်ဆံတဲ့ဒုတိယကိုလူသားချင်းစာနာသောပုံစံမျိုးနဲ့ကြိမဲ့အစားအမှန်တကယ်ထိခိုက်နစ်နာတဲ့သူတွေကိုပုံမှုပြီးတော့ကာကွယ်ပေးခြင်းနဲ့လူသားချင်းစာနာမှုစိတ်သက်ပုံရှိရင်ပုံမကောင်းဘူးလားဆိုတဲ့မေးခွန်းလေးထွက်လာပါတယ်ခင်ဗျာ
လူခွင့်ရေးကော်မရှင်ရုံးခဲမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့သတင်းထုတ်တွေအပြင်တက်ကြွလှုပ်ရှားသူတွေအချို့ပါတက်ရောက်ခဲ့ကြပြီးမကြေမနက်ဝေဖန်ပြောဆိုတာတွေရှိခဲ့တယ်လို့ကော်မရှင်ရဲ့လောက်ရက်ကိုလည်းလောင်ပြောင်တဲ့အနေနဲ့ရုံးခဲပြင်ပမှာကာတွန်းပိုစတာတွေချိတ်ဆွဲတာတွေလည်းရှိခဲ့ပါတယ်ရှင်